ပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ရဲ့ရိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစပားဆိုင်လေအေက8000ကျော်လောက်ပျက်စီးသွားတယ်လို့တောင်သူလယ်သမားတပ်မကကပြောပါရယ်အခုလိုစပားခင်းတွေပျက်စီးသွားတာကြောင့်လယ်သမားတွေအတွက်ဆုံးရှုံးမှုများသလိုရခိုင်ပြည်နယ်ရဲ့စားနပ်ရိက္ခာအတွက်စိုးရိမ်ရတယ်လို့လည်းတောင်သူတွေကပြောဆိုကြပါရယ်ရခိုင်ပြည်နယ်အတွင်းမုန်တိုင်းနောက်ဆက်တွဲစပားခင်းတွေပျက်စီးတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ပြောပြပေးပါရှင်
ไซโคลนมုန်တိုင်းซีทรันအရှိန်ကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာဒီရေတွေတက်လာပြီးနေရာတော်တော်များများရေကြီးရေရှမ်းတာတွေရှိခဲ့တယ်လို့စပားဆိုင်ခင်းတွေတော်တော်များများပျက်စီးသွားတယ်လို့ဒေသခံတွေနဲ့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကကပြောပါတယ်ယတိတောင်ပုံနာကျွန်းပေါတော်မြေပုံနဲ့တောင်ကုန်းမြို့နယ်တွေမှာမုန်တိုင်းကြောင့်ပျက်စီးသွားတဲ့လေကခမန်းကြီး8000ကျော်အထိရှိတယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကပြောခွင့်ရဦးအောင်ကျော်များကပြောပါတယ
်ရခိုင်ပြည်ကမှစပားတွေပျက်စီးသွားတာတော့မှန်ပါတယ်ဒါပေမဲ့ဆရာရဲ့ကျွန်တော်တို့မှလည်းဒီမှာဟိုဒေတာအချက်လက်တွေကတော့မပြည့်စုံသေးဘူးဒါပေမဲ့ခမန်းရှင်ကတော့ကျွန်တော်တို့ရခိုင်ပြည်ကမှ10ပေါင်းနဲ့အဖင်းကြလောက်တော့ကျွန်တော်တို့ဒီတက်ပြီးတော့မှလေတွေဆုံဆုံနေတာမယ့်အခြေအနေရှိပါတယ်ခင်ဗျာ
စိုက်ပျိုးရေးနဲ့ရေလုံငန်းကိုအဓိကလုပ်ကန်ကြတဲ့ပေါတော်မျိုးနယ်မှာဆိုရင်လည်းမုံတိုင်းကြောင့်လေအေကတောင်းနဲ့ချီပျက်စီးသွားပြီးလေသမားတွေအတွက်အခက်ကြုံနေရတယ်လို့ပေါတော်မျိုးနယ်ငပြည်တက်ကြီးွားကလေယာလုပ်ငန်းလုပ်ကန်တဲ့ဦးအောင်ထင်ကပြောပါတယ
်ကျွန်တော်တို့ဖက်မှာအကုန်လုံးပြောရမယ်ဆိုရင်အေကပေါ့ဒီတောင်းနဲ့ချီပြီးတော့ပျက်စီးသွားပါတယ်ခင်ဗျဒီအရတွေပြန်ရိုက်သိမ်းဖို့လေဒီမဖြစ်နိုင်ရဖို့အခြေအနေမှာရှိနေတယ်ပေါ့နော်ဒီနောက်ပြီးတော့ဒီထွက်လက်စဒီနောက်ဆုံးပေါ်စပားတွေကြတော့လေလီဗျန်တန်တွေကြောင့်အကောင်လုံးကဒီအဖူးတွေပျက်စီးသွားတယ်အသေးနံတွေပျက်စီးသွားတယ်အာလေသမားတွေကြတော့ဒီနေ့တော့တော်တော်လေးအခက်အခဲဖြစ်သွားပြီပေါ့နော
်ဒါအပြင်ရတိတောင်မြို့နယ်မှာလည်းမေယုမြကန်တစ်လျှောက်ကစပားဆိုင်ခင်းတွေလည်းဤကတောင်းနဲ့ချီပျက်စီးသွားတယ်လို့လေအေက30ကျော်ပျက်စီးသွားတယ်ပြပင်းရင်ကြေးရွာကလေသမားဦးခင်လာကပြောပါတယ
်ကျွန်တော်ရွာမှာကစပားဘယ်လိုဆိုဘယ်လိုစပားလေသမားက60ကျော်ရှိတယ်စပားအေကက1100ကျော်ရှိနေဆရာကအကောင်လုံးစပားပျက်စီးသွားတော့ပဲအာကျွန်တော်မှာတော့လေက30လောက်ပါသွားဆရာက
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စပားဆိုင်ရာသီတုန်းကလည်းမိုးရိမ်ချိန်အပြည့်အဝမရရှိသလိုမြေဩဇာဈေးတွေအဆမတန်မြင့်တက်နေတာကြောင့်လယ်သမားတွေအနေနဲ့လယ်အေကတွေကိုလျှော့ပြီးတော့စိုက်ပျိုးခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာလည်းစပားခင်းတွေထပ်မံပျက်စီးသွားတာကြောင့်စားနပ်ရိက္ခာအတွက်စိုးရိမ်ရတယ်လို့လည်းပေါတော်မျိုးနယ်ကလယ်ယာလုပ်ငန်းလုပ်ကန်သူဦးအောင်ထင်ကလည်းပြောပါတယ်
။ကျွန်တော်တို့ဒီပေါတော်ဖက်ကြတော့ဒီအဓိကရေလုပ်ငန်းနဲ့ဒီလယ်ယာစိုက်ပျိုးရေးပေါ့အဓိကအမှန်ကိုပြုကြတာဆိုတော့လေလက်ရှိမှာဒီနေ့ကလည်းဒီစပားတိုက်တဲ့အခါလည်းအခက်အခဲတွေအများကြီးရှိတယ်ပေါ့နော်ဒီကုန်စင်းတို့မြန်မာမုန်တာတွေနောက်ပြီးတော့တက်မျိုးစားတွေလုံလောက်ကမတုံးလိုက်တာကြောက်ရယ်စပားစိတ်ဧကတွေကိုလည်းတချို့ဆိုရင်ဒီရှော့ပြီးတော့စိုက်ပျိုးရတဲ့အနေအထားတွေမှာအခုလိုမျိုးဒီတဘဝဘန်ဒေတွေထပ်ပြီးတော့ကျုံတွေ့ရတယ်ဆိုတော့ကျွန်တော်တို့ဒီပေါတုံးမျိုးနဲ့အတိုက်တန်နဲ့ပြောရမယ်ဆိုရင်ဒီနေ့ကဒီစားနပ်ရိက္ခာဖုံလုံရေးကတော်တော်လေးအခြေအနေသောရတဲ့အချိန်မှာရောက်သွားပြီလို့ပြောလို့ရပြီပြောလို့ရပါတယ
်ရခိုင်ပြည်နယ်မှာစပားဆိုင်လက်အေက12သိန်းရှိပြီးဒီနှစ်မှာတော့အကြောင်းမျိုးမျိုးကြောင့်အေက9သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့အပြင်အခုမုံတိုင်းကြောင့်လက်အေက3သိန်းနီးပါးထပ်မံပျက်စီးသွားတယ်လို့ခန့်မှန်းထားကြပါတယ်ရခိုင်ပြည်နယ်မှာပုံမှန်အားဖြင့်လက်အေက9သိန်းအတွက်စပားထွက်နှုန်းဟာတင်းသိန်းပေါင်း5ကျော်တိထွက်ပေမဲ့ဒီနှစ်မှာတော့စပားအထွက်နှုန်းတင်းသိန်းပေါင်း400ကျော်လောက်သာရှိနိုင်တယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကပြောခွင့်ရကပြောဆိုပါတယ်ခင်ဗျာ
စီထရမ်ဆိုင်ကလုန်းကြောင့်ရခိုင်ပြည်နယ်ဘက်မှာလေအေကတသိန်းနီးပါးပျက်စီးသွားခဲ့တဲ့တဲ့ရင်ကိုစံကျော်ပြောပြပေးခဲ့တာပါ